ထိုင်းနိုင်ငံရနောင်းမြို့စိတ်ကမ်းမှာလုပ်ငန်းတွေပို့ပြီးတော့မှတွင်ကျယ်အောင်လို့အခြေခံအဆောက်အုံတွေထပ်ပြီးတော့ဆောက်လုပ်သွားဖို့ထိုင်းပို့ဆောင်ဆက်သွယ်ရေးဝန်ကြီးဌာနစီစဉ်နေပါတယ်။မြန်မာနိုင်ငံကော့တောင်းမြို့တစ်ဖက်ကရနောင်းမြို့မှာအခုရက်ပိုင်းတွင်မှာတော့သွင်းကုန်ထုတ်ကုန်ပမာဏပို့ပြီးတော့များပြလာတာကြောင့်အခုလိုမျိုးလုပ်ငန်းတိုးချဲ့ဖို့ထိုင်းဘက်ကစီစဉ်လာတာဖြစ်ပါတယ်။ရနောင်းစိတ်ကမ်းမှာကွန်တိန်နာတွေထားဖို့နေရာနဲ့ဝင်းချီဆက်တွေရုံးအဆောက်အဦတွေတိုးချဲ့သွားဖို့လည်းစီစဉ်နေပါတယ်။မြန်မာနိုင်ငံကမြဝတီနဲ့တာချီလိတ်ဒေသတွင်ကြားဖြန့်အွန်လိုင်းငွေလိမ်ကိုင်းတွေအကြီးအကျယ်နှိမ်နှင်းပြီးတော့နည်းမြေမကြိမ်မသက်ဖြစ်နေတဲ့အချိန်မှာရနောင်းစိတ်ကမ်းကနေပြီးတော့ကုန်စည်စီစဉ်မှုပို့ပြီးတော့မှများလာတယ်လို့ထိုင်းဒုတိယပို့ဆောင်ဆက်သွယ်ရေးဝင်းကြီးကပြောဆိုကြောင်းဘန်ကောက်ပို့သတင်းစာမှာဒီကနေ့မတ်လ9ရက်နေ့နေဆွဲနဲ့ဖော်ပြထားပါတယ်။ရနောင်းစိတ်ကမ်းအာဏာပိုင်အဖွဲ့ရဲ့ညွှန်ချုပ်ကတော့ဇန်နဝါရီလ2024ကနေစပြီးတော့အဓိကကတော့တရိတ်ဆန်ကျွေးတဲ့ပြောင်းဆန်6နဲ့ဘီလက်မြေအပါအဝင်သွင်းကုန်ထုတ်ကုန်ပမာဏတက်လာတယ်လို့ပြောပါတယ်ရှင်။